င်္ဂလာညနေခင်းပါရှင်2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 18 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ရှင်ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမိတ်သန်းစင်နဲ့ကျွန်တော်ကြော်ကြိန်ပြောပြမှာပါအမေရိကန်ရှိနေတဲ့ William Barr ကိုအောက်လွှတ်တော်ပြည်သူ့ငွေစည်းကုမ္ပဏီကဒီကနေ့မေးမြန်းဖို့ရှိပါတယ်။ Israel နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပနေပြီးလက်ရှိဝန်ကြီးချုပ်နဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းတို့ကြားအကြိတ်နဲ့ဖြစ်နေပါတယ်။မြန်မာနဲ့ Bangladesh နဲ့ရာဇဝတ်တပ်ဖွဲ့တွေကနိုင်ငံငယ်ဆက်ကြားမှာအကြမ်းဖက်သမားတွေကိုနှိမ်နင်းသွားမယ်လို့အသီးသီးပြောကြပါတယ်။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကချင်စစ်ဘေးရှောင်ဒုက္ခသည်တွေနေရက်ကိုစိတ်ချလက်ချပြန်နိုင်ရေးဘလို့အကြောင်းချက်တွေပေါ်မူတည်နေပါသလဲ။
ဘာမှတကယ်လို့မရဘူးဒါပေမဲ့အခုဒီအပေလကုံရင်အပြစ်ခတ်ရစရဲပေါ်မှာလည်းမူတည်မှာပဲဆက်လက်ပြီးမှတိုက်ပွဲတွေဖြစ်နေတော့လည်းတန်ကြောင်းပဲ
ကချင်နှစ်ချင်းခရိယံအသင်း KBC ဥက္ကဋ္ဌရဲ့ပြောကြားချက်နဲ့တူနားဆင်ကြရမှာပါတခါထိုင်းနိုင်ငံမှာနေခွင့်ရထားတဲ့မြန်မာနယ်ဘွားလာဟုတိုင်းရင်းသားနှစ်ယောက်ကိုတော်မီရှုမှုခွင့်ပြုချက်မရပဲအမဲလိုက်မှုတွေနဲ့ဖမ်းဆီးအမှုဖွင့်ထားပါတယ်စားတဲ့သတင်းလွှာတွေနဲ့တူရန်ကုန်တကြံအတွက်ပြင်ဆင်နေကြပုံတွေနဲ့တကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ပြောပြပါမယ်ရှင်
အမေရိကန်ပြည်တော်စုရှိနေကျဝီလျံဘာဟာအောက်လွှတ်တော်ပြည်သူ့ငွေစည်းကုမ္ပဏီမှာမေးမြန်းချက်တွေကိုဒီကနေ့ဖြေဆိုဖို့ရှိပြီး2016သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့အပေါ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစဉ်ကစားနဲ့ပတ်သက်တဲ့မေးခွန်းတွေမေးတာကိုလည်းကြုံရနိုင်ခြေရှိတယ်လို့ခန့်မှန်းထားကြပါတယ်။ဒီကြားနာပွဲရဲ့ရည်ရွယ်ချက်ကမစ္စတာမူလာရဲ့အစဉ်ကစားနဲ့မဆိုင်ဘဲမစ္စတာဘာရဲ့ကြိုတင်ထုတ်ပြန်ချက်ထဲမှာလည်းအစဉ်ကစားနဲ့ပတ်သက်လို့ဖော်ပြထားတာမပါပါဘူး။ကြားနာပွဲရဲ့အဓိကအကြောင်းအရာကတော့လာမယ့်အောက်တိုဘာလမှာစတင်မယ့်ဗန်ဒါနှစ်အသစ်မှာတရားရေးဌာနအတွက်အဆိုပြုတင်ပြထားတဲ့ဗန်ဒါငွေရထားချက်ကိစ္စပါ။နောက်ကျင်းပမဲ့ရွေးကောက်ပွဲတွေမှာပြည်ပကဝင်ပြီးဆွတ်ဖက်တာမျိုးကနေကောက်ွယ်ဖို့တရားရေးဌာနရဲ့လူဆောင်ချက်တွေကိုတော့ရှေ့နေချုပ်ဘာကသူ့ကြိုတင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပြီးရွေးကောက်ပွဲတွေအနှောက်အယှက်ကင်းရေးဟာတရားရေးဌာနရဲ့အဓိကကိစ္စရပ်တစ်ခုဖြစ်တယ်လို့ပြောထားပါတယ်။ပြည်ပကဘယ်လိုဆွတ်ဖက်မှုမျိုးကိုမဆိုကျွန်တော်တို့နိုင်ငံအနေနဲ့အပြင်းထန်ဆုံးတုံ့ပြန်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်။ရွေးကောက်ပွဲဆိုင်ရာအခြေခံအဆောက်အုံတွေကိုအပြည့်အဝအကောက်အွယ်ပေးဖို့ပြည်내အဆင့်လို့ဖော်ကံပဲတွေနဲ့လက်တွဲလှုပ်ဆောင်သွားရပါမယ်လို့ထုတ်ပြန်ချက်ထဲမှာရှေ့နေချုပ်ဘာကပြောထားပါတယ်
။ Trump အစိုးရရဲ့လူဝင်မှုကြီးကြပ်ရေးနဲ့နေဆက်ရေးရမှုဝါဒတွေကိုကြီးကြပ်ခဲ့သူ American ပြည်အောင်စုအမိမြေလုံခြုံရေးဝန်ကြီး Kirsten Nielsen ကိုဒီသတင်းပတ်မှာယာတုကနေနှုတ်ထွက်မှာဖြစ်တာကြောင့် Trump အစိုးရအဖွဲ့တွေကယာတုအကြီးဆုံးနဲ့ဩဇာအလွှမ်းမိုးနိုင်ဆုံးနေရာတစ်ခုလက်လက်သွားမှာဖြစ်ပါတယ်။အကောက်ခွန်ဌာနအကြီးကဲ Kevin McAleen ကအမိမြေလုံခြုံရေးယာယီဝန်ကြီးဖြစ်တာဝန်ထမ်းဆောင်မယ်ကြောင့် Trump ကပြောပါတယ်။ဒါဟာအမိမြေလုံခြုံရေးဌာနအတွင်းမှာခေါင်းဆောင်ယာတုအပြောင်းအလဲတွေကတခုဖြစ်ပြီးတော့တချို့ဝန်ထမ်းတွေလည်းဒီရဲ့ပိုင်းမှာယာတုကလည်းနှုတ်ထွက်ကြပါတယ်။ American အထူးလုံခြုံရေးအကြီးကဲ Randolph Tex Ellis ယာတုကနေပြီးတော့နှုတ်ထွက်မယ်အကြောင်းကိုလည်းအင်ပီရိုကတင်လာနေတဲ့လောကကြီးညာခဲ့တာပါ။လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာန ICE ရဲ့ညွှန်ကြားရေးမှူးဖြစ်ခန့်အပ်ဖို့ Ronald Video လို့ကိုသမ္မတ Trump ကထောက်ခံထားခဲ့ပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူ့ထောက်ခံချက်ကိုပြန်ရုပ်သိမ်းလိုက်တဲ့အကြောင်း Trump ကကြေညာပါတယ်။လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲ L. Francis Cisna ကလည်းမကြာခင်မှာယာတုကနေနှုတ်ထွက်မယ်အကြောင်း New York Times သတင်းစာမှာတင်လာနေတဲ့လောကဖော်ပြထားပေမဲ့လည်းဒါကိုအင်ပီရိုကရောလူဝင်မှုကြီးကြပ်ရေးဌာနကပါအတည်ပြုထားတာတော့မရှိသေးပါဘူး။
အစ္စရေးနိုင်ငံမှာဒီကနေ့လွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒီရွေးကောက်ပွဲမှာအဓိကရှင်ပြိုင်နေကြရတာကတော့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူဦးဆောင်တဲ့ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန့်စ်ဦးဆောင်တဲ့ပါတီတို့ဖြစ်ပါတယ်။မဲပေးပွဲမတိုင်ခင်ကောက်ယူတဲ့လူထုစစ်တမ်းတွေမှာတော့မစ္စတာနေတန်ယာဟူရဲ့လီကွတ်ပါတီနဲ့မစ္စတာဂန့်စ်ရဲ့ဘလူးအန်ဝိုက်ပါတီတို့ဟာလွတ်တော်အမတ်120ရှိတဲ့ခနက်ဆက်အစ္စရေးလွတ်တော်မှာတူညီတဲ့အမတ်အရေးအတွက်ရတာကိုပြထားပါတယ်။အဲ့ဒီအတိုင်းသာဖြစ်မယ်ဆိုရင်အသက်69နှစ်အရွယ်မစ္စတာနေတန်ယာဟူဟာသူ့ရဲ့မဟာမိတ်ပါတီတွေနဲ့ပေါင်းပြီးညွန်ပေါင်းဖွဲ့ပြီးတော့တက်တန်း5ကြိမ်မြောက်ဝန်ကြီးချုပ်ဖြစ်လာဖွယ်ရှိနေပါတယ်။အနိုင်ရမယ်ဆိုရင်တော့အစ္စရေးရဲ့တက်တန်းအရှည်ဆုံးဝန်ကြီးချုပ်ဖြစ်လာဖွယ်ရှိပြီးနိုင်ငံတည်ထောင်သူဒေးဗစ်ဘန်ဂူရီယန်ထက်တောင်မှဝန်ကြီးချုပ်တက်တန်းကျော်သွားမှာပါ။ဒါပေမဲ့လည်းမစ္စတာနေတန်ယာဟူဟာရာဇဝတ်ကြောင်းဆိုင်ရာစုံစမ်းစစ်ဆေးမှုနဲ့လက်ရှိရင်ဆိုင်နေရပါတယ်။အစ္စရေးရှိနေချုပ်ကမစ္စတာနေတန်ယာဟူကိုလက်စားမှုလိန်လယ်မှုယုံကြည်မှုပေါ်ချိုးဖောက်မှုဆိုင်ရာဆွဲချက်တွေနဲ့တရားစွဲဆိုဖို့စီစဉ်ထားတယ်လို့ပြောထားပါတယ်။
Libya nangin ma pini a brief harigo si ya pinshiama ma hoda dwa. Nangay badi unine, nangay yada, pishana in budra, mianzon sunizabu, glodamaka doing mucho and on your good rest got down so like barin. Nangay sunimuri satimbo, glodamaka nine kuni bida melule, doing mucho yet in lani now my nunga tina jama galan tawari. Muro triple legal le penny at the kudido, medica li in guingo dakai muha through a letter pichang, pojoji, califa half dago, ana canet. တွေကပြောဆိုပြီးနောက်ပိုင်းကုလသွင်းမှုချုပ်ကကုလကြီးညာလိုက်တာပါဒီလေကြောင့်တိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရပြီးတော့မရှိခဲ့ပေမဲ့လေဆိပ်ကိုနိုင်ပေါင်းများစွာပိတ်ထားခဲ့ပါတယ်လေပြားမျိုးသားစစ်တဲ့အကြီးကဲဘိုးချုပ်ကြီးဟာဖ်တာရဲ့လောက်ရက်ကအာနာသိမ့်မှုကျူးပန်းနာလို့ကုလသမဂ္ဂထောက်ခံပေးထားတဲ့လေပြားဝင်ကြီးချုပ်ဖိုင်ယပ်ဆာရက်ကပြောဆိုထားပါတယ်နှစ်ဖက်အပြန်အလှန်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေအင်္ဂါညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနေဆက်မြင်းတစ်ချောက်လှုပ်ရှားနေတဲ့အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြမ်းဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုစန့်ကျင်တိုက်ခိုက်ဖို့အတွက်သူတို့နယ်မြေကိုအုံချောက်ခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဧပြီလ10ရက်နေ့ကနေပြီးတော့မှကျင်းပတဲ့နိုင်ငံနေကြားဆောင်တပ်ဖွဲ့တွေကြားအဆင့်မြင့်အရာရှိကြီးတွေစီဝေးပြီးဒီကနေ့ရက်စွဲနဲ့ပူးတွဲသတင်းထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါ။အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေဟာဘယ်သူဘဝဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနယ်စပ်ကြားမှာတော့အာစာလို့ခေါ်တဲ့အကြံဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့နဲ့ AA ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့တို့လှူရှားတာတွေရှိတယ်လို့အစိုးရဘက်ကပြောထားတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့အနေနဲ့နယ်စပ်ဒေသတစ်လျှောက်တက်ကြွနှိုးကြားစွာစစ်ဆေးကြမ်းတ်သွားမှာဖြစ်ပြီးအကြံဖက်သမားတွေဖက်တန်းဝင်ရောက်လာတဲ့တဲ့ရင်အချက်လက်လက်ခံရရှိရင်တားဆီးပိတ်ဆို့ရှာဖွေသွားမယ်လို့လည်းဖော်ပြထားပါတယ်။နယ်စပ်ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေအပေါ်ပြစ်ခတ်တိုက်ခိုက်တာမျိုးဖြစ်လာတဲ့ဆိုရင်အကြောင်းရင်းမှန်ပေါ်ထုတ်ဖို့အတွက်အရေးပေါ်အစည်းအဝေးတွေလုပ်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံရဲ့နေဆာဘင်္ဂလားဒေ့ရှ်တောင်ဘက်ခြမ်းကစိတ်မာတင်ကျွန်းပေါ်ကိုလက်နက်ခဲယံအပြည့်စုံနဲ့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့ဝင်အတော်များများကိုဘင်္ဂလားဒေ့ရှ်ဘက်ကတနင်္ဂနွေနေ့မှာလွှတ်လိုက်ပြီးတဲ့နောက်တနင်္လာနေ့မှာနေကြားဆောင်တပ်ဖွဲ့တွေကြားအစည်းအဝေးလုပ်တာပါအစည်းအဝေးအတွင်းဆွေးနွေးတဲ့အထက်မှာအဲ့လိုတပ်ဖွဲ့တွေလွှတ်တဲ့ကိစ္စပါသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးစိတ်မာတင်ကျွန်းဟာဘင်္ဂလားဒေ့ရှ်ပိုင်ဖြစ်ပြီးဒီကျွန်းနဲ့ပတ်သက်လို့နိုင်ငံအကြားတန်တမာကြီးတင်မှတ်မှုတွေဖြစ်ထားမှုပါတယ်
ဘင်္ဂလားဒေ့ရှ်လက်ရာဆွေရင်အစွန်ရောက်ရာနေချီတို့ဟာဒီကနေ့မှလည်းနဲ့ခြားကြပါမယ်။ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာ1998ခုနှစ်နောက်ပိုင်းအကြီးကျယ်ဆုံးလက်နဲ့ခြားမှုလေးဖြစ်ပါတယ်။စစ်သွေးကြွအယောက်600ကျော်ဟာသူတို့ရဲ့လက်လုပ်သဏ္ဍာန်တွေနဲ့လက်နက်တွေကိုဘင်္ဂလားဒေ့ရှ်ပြည်ရဲ့ဝင်ကြီးနဲ့ရဲရာရှိပေစီကိုတရားဝင်ပေးအပ်မဲ့ခံတာကိုအာကစားကွင်းတစ်ခုမှကျင်းပမဲ့အကြောင်းထောက်ဝင်ရှိသူတွေကပြောပါတယ်။စစ်သွေးကြွတွေအနေနဲ့လူမှုအတိုင်းဝိုင်းတွေမှာပြန်ပြီးတော့ဝင်ဆက်နိုင်ဖို့အစိုးရအနေနဲ့ကူညီပေးသွားမဲ့အကြောင်းမတည်ငြိမ်နိုင်သေးတဲ့ဘင်္ဂလားဒေ့ရှ်အနောက်မြောက်ပိုင်းဖပနာပြည်နယ်ရဲမှူးရှေ့ခ်ရာဖီကယ်အစ္စလာမ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်အနောက်ပိုင်းဒေသတွေမှာပြစ်ပခါတွေဖြစ်ပွားနေတာ1980ပြည့်နှစ်ခရဲကပါ။ကွန်မြူနတီပါတီကိုထောက်ခံသူတွေနဲ့တိုင်းဒေသလက်နက်ကိုင်တွေကအစိုးရကိုစန့်ကျင်မှုလိုမျိုးလေယာဆွေရင်လှုပ်ရှားမှုတွေလည်းလက်တလောဖြစ်ပွားခဲ့တာပါဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီလူတွေကိုအစွန်ရောက်တွေ့လို့သတ်မှတ်ထားပြီးတော့နိုင်ငံရေးသမားတွေသတင်းတောက်တွေကိုကြံစီတပ်ဖြတ်မှုအတွက်ပြစ်တင်ထားတယ်လို့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ရဲတွေကိုတေးစီအောင်တိုက်ခိုက်မှုတွေဟာလည်းသူတို့ရဲ့လက်ချက်လို့သတ်မှတ်ထားပါတယ်1998ခုနှစ်တုန်းကတော့မြန်မာနယ်စပ်စစ်တကောင်တောင်ပေါ်ကထောင်ထဲကြီးတဲ့တိုင်းဒေသလက်နက်ကိုင်တွေကဘင်္ဂလားဒေ့ရှ်အစိုးရနဲ့ငင်းကြဲသဘောတူညီချက်ရယူခဲ့တာဖြစ်ပါတယ်
ဟောင်ကောင်မှာ2014ခုနှစ်ကဖြစ်ခဲ့တဲ့ထီးလှုပ်ရှားမှုဒီမိုကရေစီရေးဆန္ဒပြပွဲကြီးတွေရဲ့ခေါင်းဆောင်၃ဦးကိုဒီကနေ့ပြစ်ဒဏ်ဆင်လိုက်ပါတယ်။ဘယ်နီတိုင်းချန်ကင်းမန်နဲ့ဘုန်းတော်ကြီးချူယူမင်းတို့ကိုအများပြည်သူအနောက်ရှက်ဖြစ်အောင်ကြံစီမှုဆန်ရဆွဲချက်တွေအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ပါတယ်။ဘယ်နီတိုင်းနဲ့ချန်ကင်းမန်တို့နှစ်ဦးကတော့အများပြည်သူအနောက်ရှက်ဖြစ်အောင်တခြားလူတွေကကျူးလွန်စေဖို့အားပေးအားမြောက်လုပ်မှုဆန်ရဆွဲချက်နဲ့ပါအပြစ်ရှိကြောင်းဆုံးဖြတ်ပါတယ်။သူတို့၃ဦးဟာဟောင်ကောင်မြို့လယ်ကိုတင်ပိုက်ကြလို့ဆိုရမယ်။Occupy Central ဆိုတဲ့လှုပ်ရှားမှုကို2023ခုနှစ်မှာဦးဆောင်ခဲ့ကြတာပါ။အဲဒီကနေတဆင့်2024ခုနှစ်မှာကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးဟောင်ကောင်ရဲ့အဓိကကျတဲ့နေရာတွေ89ရက်ကြာပိတ်ဆို့သွားခဲ့ပါတယ်။လက်ရှိလွတ်တော်အမတ်တွေနဲ့လွတ်တော်အမတ်ဟောင်းတွေအပါအဝင်ထိလှုပ်ရှားမှုတက်ကြွလှုပ်ရှားသူတခြား6ဦးလည်းပြစ်ဒဏ်စီရင်ခံရသူတွေထဲမှာပါပါတယ်။ထိကိုလည်းလူစဲဆိုရမယ်။ Umbrella 9လို့ခေါ်ဆိုကြသူတို့9ဦးတည်းကတယောက်ချင်းစီဟာ ထောင်ဒဏ်နှစ်ရှည်ချမှတ်ခံရနိုင်တဲ့ဆွဲချက်တွေနဲ့ရင်ဆိုင်နေရတာပ
ါ Brexit လို့ခေါ်တဲ့ EU ဥရောပသမဂ္ဂကနေပြည်တွင်းနှုတ်ထွက်မဲ့အစီအစဉ်ကိုနောက်ရက်ဆုပ်ရမယ့်ဥပဒေကိုပြည်တွင်းလွှတ်တော်မှသိသာနေနောက်မှတော့အတည်ပြုလိုက်ပါတယ် EU ခေါင်းဆောင်တွေနဲ့ပြည်တွင်းကြားသဘောတူညီချက်တစုံတစ်ခုမရဘဲနဲ့ပြည်တွင်းနှုတ်ထွက်မဲ့အစားအခုလိုရက်နောက်ဆုပ်ဖို့ပြည်တွင်းလွှတ်တော်ကဥပဒေချမှတ်လိုက်တာပါ EU နဲ့ပြည်တွင်းဆိုရကြားသဘောတူထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေကိုပြည်တွင်းဝန်ကြီးချုပ်ထရီဆာမေကလွှတ်တော်ကိုနှစ်ကြိမ်တင်သွင်းခဲ့ပေမဲ့နှစ်ကြိမ်စလုံးမှာထောက်ခံမှုမရခဲ့တာကြောင့်အခုလိုရှေ့မတိုးသာနောက်မဆုတ်သာ Brexit အခြေအနေရောက်နေရပါပြည်တွင်းနှုတ်ထွက်မဲ့ရက်ကိုနောက်ဆုတ်ဖို့ဝန်ကြီးချုပ်မေကအရင်ကတည်းကတောင်းဆိုထားခဲ့ပြီးပါပြီပြည်ထောင်စုမတ်တွေက Brexit အရေးပြည်ထောင်စုရဲ့ကင်တွယ်ပုံကိုအယုံကြည်မရှိတော့တဲ့အတွက်ဒီဥပဒေအတည်ပြုဖို့အများစုကထောက်ခံခဲ့ကြရလဲဖြစ်ပါတယ
်ထိုင်းနိုင်ငံမှာဂျာမန်ကဘာလက်ခီးတဲ့တူကိုမရင်းချင်းတပ်ဖြတ်မှုနဲ့ထိုင်းနိုင်ငံသားအမိုက်ကောက်သူတူကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့အာနာဘယ်နီကဒီကနေ့ပြောပါတယ်အသက်28နှစ်အရွယ်ဂျာမန်နိုင်ငံသူကဘာလက်ခီးတဲ့ရဲ့အလောင်းကိုထိုင်းပင်လယ်ကွေးကရှူကင်းကောင်းတဲ့ခိုးစီချမ်းကျွန်းမှာတရွေ6တွေကြောက်တုံးကြောက်ခဲတွေနဲ့ဖုံးကွယ်ပြီးမြုပ်ထားတာကိုတနင်္လာနေ့ကတွေ့ခဲ့တာဖြစ်ပါတယ်သူရဲ့မျက်နှာနဲ့ဥကောင်းတို့မှာအပြင်းထန်ရိုက်နှက်ခံထားရတယ်လို့ရတပ်ဖွဲ့ပြောခွင့်ရခရစ်စနာပတ်တနာချရုံးကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်လူသားမှုတန်လျာနဲ့ဖမ်းဆီးထားသူဟာအသက်23နှစ်အရွယ်ရော်နာကွန်ရွန်ဘွန်းဖြစ်တယ်လို့လည်းဆိုပါတယ်ဂျာမန်မျိုးသမီးဟာမလ23ရက်နေ့ကထိုင်းနိုင်ငံကိုရောက်လာတာဖြစ်ပြီးအခင်းပြည့်ရနေ့မှာထိုင်းနိုင်ငံသားကတွေ့ပြီးတော့မရင်းချင်းခဲ့တဲ့အကြောင်းအဲဒီနောက်ရဲဟုသွားတိုင်မှာကြောက်တဲ့အတွက်နှစ်ထင်းနဲ့မျက်နှာကိုကြောက်တုံးနဲ့ထုပြီးရိုက်သတ်ခဲ့တယ်လို့ရတပ်ဖွဲ့ပြောခွင့်ရကပြောပါတယ်သူဟာပြစ်မှုမကျူးလွန်ရင်မွေးစေးသုံးဆွဲထားတယ်လို့ဝန်ခံတဲ့အကြောင်းရဲပြောခွင့်ရအတနာခွန်က AFP သတင်းဌာနကိုပြောပါရယ်အခင်းပြစ်ပြီးနိုင်ရည်နှဲငယ်အကြမှာမရင်းလူသက်မှုကျူးလွန်သူလို့တင်ပြရှိသူကိုသူ့နေအိမ်မှာသွေးစွန်းနေတဲ့အင်ဂျင်နဲ့ပေါင်းပြီးဝှက်ထားလေသာတွေ့ရပြီးတော့ဖမ်းဆီးလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါရယ်
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန့်စင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေစတိုက်နားဆင်ရပါမယ်။ကချင်စစ်ဆောင်တွေနေရပြန်ရေးဟာမကြာခင်ရောက်လာတော့မယ်မဟာဒကြံအပြီး NRPC နဲ့ KIA တို့ရဲ့ဆွေးနွေးပွဲပေါ်မှာမူတည်နေတဲ့အကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်ကပြောပါတယ်။ကချင်နှစ်ချင်းခရိယံအသင်း KBC ကလည်းအလားတူခန့်မှန်းထားပြီးစစ်ဆောင်တွေနေရပြန်ရေးဟာတပ်မတော်ရဲ့အပြစ်ရဲ့ကြေညာချက်ကုံဆုံးပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်ချင်းမဖြစ်ချင်းပေါ်မှာလည်းမူတည်နိုင်တဲ့အကြောင်းသုံးသပ်ထားပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့2018ခုနှစ်ဒီဇင်ဘာလမှာတပ်မတော်ကလေးလာတာစီးရေလှုပ်ရှားတာတွေရက်ဆိုင်ကြောင်းကြေညာပြီးတဲ့နောက်မှာကချင်စစ်ဆောင်တွေနေရပြန်ရေးအတွက်အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ကချင်လွတ်လပ်ရေးအဖွဲ့KIO အကြားမှာဆွေးနွေးတာတွေစတင်ခဲ့တာပါလောလောဆယ်စစ်ဆောင်တွေနေရပြန်ရေးဟာ AB လနောက်ဆုံးပတ်မှာတွေ့ဆုံမဲ့ဆွေးနွေးပွဲမှာဆုံးဖြတ်နိုင်ပွဲရှိကြောင်းကချင်ငင်းကြေးအကျိုးဆောင်အဖွဲ့ PCG ကဥအင်ရှန်ဆောင်အောင်ကပြောပါတယ
်ဆွေးနွေးပွဲကျမှပဲအသိရမှာပါခင်ဗျငါကတော့ဒီ AB လဆမ်းမှာတစ်ခေါက် AB လကုန်ပိုင်းမှာတစ်ခေါက်ဆွေးနွေးပွဲတွေလုပ်ပြီးမှအဲ့ကျန်တဲ့ရေးတစ်ခါလေးလုပ်မယ်ဆိုတဲ့ဟာကဒီလာဆမ်းပိုင်းမှာကဒီဒီအစိုးရဘက်ကအစီအအတွင်းရင်းမှုဖြစ်တဲ့သူကနိုင်ငံသားခီးစင်ရှိလို့ဆိုပြီးမှအစုပြုထားတဲ့ရက်ကိုသွားရွှေ့လိုက်တယ်ကကြံပြီးမှပေါ့နော်တော့ဘုံပိုင်းပေါ့ဦးကျင်းမှအဲ့မှောင်တက်မှသွားသဘောတူချက်တွေရကြမှာ哦
ကချင်စစ်ဆောင်တွေရေးဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိယံအသင်း KBC အနေနဲ့လည်းစစ်ဆောင်တွေပြန်လာရေးအတွက်ဒီလအတွင်းမှာ NRPC နဲ့ဆွေးနွေးဖို့ရှိကြောင်း KBC ရဲ့ဥက္ကဋ္ဌဒေါက်တာကလပ်ဆန်ဆွန်ကပြောပါတယ
်ကျွန်တော် NRPC နဲ့တခုတ်တွေ့အောင်ပါအဲ့မှာပဲဖြည့်ကြည့်တော့မယ်ကျွန်တော်တို့အခု appointment တော့ယူနေတယ်ဘယ်တော့ဖြစ်မလဲတော့မသိဘူးဒီလမကုန်ခင်တော့ကျွန်တော်တို့ခံမှန်းထားတာပဲ
စစ်ဆောင်တွေနေရပြန်ရေးဟာတမရော်ရဲ့အပြစ်ရကာလကုံဆုံးပြီးတဲ့နောက်တိုက်ပွဲတွေဖြစ်မဖြစ်အပေါ်မှာမူတည်နိုင်ကြောင်းလည်းသူကသုံးသပ်ထားပါတယ
်။ဟိုဘာမှတပြောလို့တော့မရဘူး။ဒါပေမဲ့အခုဒီအပြစ်လကုံရင်ဒီအပြစ်ခက်ရစရဲပေါ်မှာလည်းမူတည်မှာပဲ။ဆက်လက်ပြီးမှဟိုတိုက်ပွဲတွေဖြစ်နေတော့လည်းနည်းနည်းပြန်ကြောက်မယ်ထင်တယ်။မဖြစ်တော့ဟိုကျွန်တော်ဆက်လက်ဒီပြန်နေရပြန်ရေးကိုဆက်လက်လုပ်သွားနိုင်တယ်။အဲ့ဒါခုပဲဖြစ်နေတယ်
ဒီနှစ်အစောပိုင်းမှာတော့ဝိုင်းမော်မြို့နယ်နမ်ဆယ်ရန်ကျေးရွာကစစ်ဆောင်မိသားစု20လောက်လူဦးရေ100ကျော်ဟာနေရပ်ပြန်လာခဲ့ကြပြီးသူတို့တွေအတွက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပါခါကမိုင်းရှင်းလင်းတာတွေအပါအဝင်လိုအပ်တာတွေကူညီပေးခဲ့ပါတဲ့ ဒီလ၄ရက်နေ့ကတော့ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကကချင်စစ်ဆောင်တွေအတွက် KBC ကိုဒေါ်လာ3သိန်းလှူဒန်းခဲ့တယ်လို့စစ်ဆောင်တွေနေရပြန်ရင်လည်းငွေကြေးအပါအဝင်လိုအပ်တဲ့ကူညီမှုတွေကိုဆက်လက်ထောက်ပံ့ဖို့ရှိနေပါတယ်
ကိုမိုးစောပြပြသွားတာပါရှင်အခုထိုင်းနိုင်ငံထဲမှာမြန်မာနယ်ပွားလာဟုတိုင်းရင်းသားနှစ်ယောက်အဖမ်းခံရတဲ့အကြောင်းကိုပြောပြပါမယ်ထိုင်းနိုင်ငံမှာတောင်ပေါ်သားကတ်ရထားတဲ့မြန်မာနယ်ပွားလာဟုတိုင်းရင်းသားနှစ်ယောက်ကိုထိုင်းသတော်ထိန်ရဲတပ်ဖွဲ့ကအပြန်အလှန်ဖိကတ်မှုဖြစ်ပြီးတဲ့နောက်ဧပြီလ6ရက်နေ့ကဖမ်းဆီးလိုက်တာပါသူတို့ကိုတစ်တော်မီရှုမှုခွင့်ပြုချက်မရဘဲအမဲလိုက်မှုတွေနဲ့အမှုဖွင့်အရေးယူသွားမှာဖြစ်တဲ့အကြောင်းတစ်တော်ထိန်ရဲအရာရှိတဦးကပြောပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသတစ်ခွင်မှာပြန့်လွင့်နေတဲ့မီးခိုးတွေကိုတားဆီးနိုင်ဖို့စရီလန်းနာနေရှင်နယ်ပတ်လို့ခေါ်တဲ့အမျိုးသားတစ်တော်အတွင်းမှာလက်ပတ်စစ်ဆေးနေကြတဲ့ထိုင်းတစ်တော်ထိန်းသိမ်းရေးအဖွဲ့နဲ့လာဟုတိုင်းရင်းသားနှစ်ဦးတို့ဟာအပြန်အလှန်ပြစ်ခတ်ခဲ့ကြတာပါလာဟုတိုင်းရင်းသားနှစ်ဦးတဲကတဦးကတော့ခြေထောက်ကိုထိမှန်ခဲ့ပြီးတဦးကတော့လက်မှတနက်ထံရရရခဲ့ပြီးတဲ့နောက်နှစ်ဦးစလုံးကိုဖမ်းဆီးနိုင်ခဲ့ပါတယ်တစ်တော်ထိန်းသိမ်းရေးအရာရှိနိုင်ဖုံဆက်ကတော့သတင်းတော့တွေကိုအခုလို့ပြောဆိုသွားပါတယ်တောင်ပေါ်တိုင်းရင်းသားတရခန်းနှစ်ဦးဟာတစ်တော်အတွင်းမှာအမဲလိုက်ဖို့အတွက်တစ်ပင်မှာလစ်စင်ထိုးနေတဲ့အချိန်မှာသူတို့ဟာကျွန်တော်တို့ဖွဲ့ကိုမြင်လာနဲ့အသာရကြီးအဖမ်းမခံပဲအမဲလိုက်တဲ့နယ်တင်နဲ့စပစ်ခဲ့တာပါဆိုပြီးပြောသွားပါတယ်တစ်တော်ထိန်းသိမ်းရေးအရာရှိပြောသွားတာကတော့အခုဖမ်းမိတဲ့တရခန်းနှစ်ဦးဟာတောကောင်တွေကိုအမဲလိုက်ရုံသာမကတောတွေကိုပါမီးရှို့ခဲ့ကြတယ်ဆိုပြီးဆွဆွဲခဲ့ပါတယ်သူတို့ကိုဖမ်းဆီးပြီးထိုင်းနိုင်ငံရဲ့ဥပဒေအတိုင်းအရေးယူသွားမယ်လို့လည်းဆိုပါတယ်တရခန်းပြစ်ဆွဆွဲခံရသူနှစ်ဦးဟာချင်းမန်ခရိုင်မဲဆွေမြို့နယ်ထဲမှာနေထိုင်နေကြတဲ့ထိုင်းတောင်ပေါ်သားလက်မှတ်ရထားသူတွေဖြစ်ပါတယ်။မြန်မာနယ်ပွားရှမ်းတိုင်းရင်းသားမျိုးနွယ်စု33မျိုးထဲမှာလာဟုတိုင်းရင်းသားတွေလည်းပါဝင်ပါတယ်။တရုတ်မျိုးနယ်ကနေဆင်းသက်လာတဲ့လာဟုတိုင်းရင်းသားတွေဟာထိုင်းလာအိုကမ္ဘောဒီးယားနယ်စပ်တွေမှာလူရေတသိန်းကျော်လောက်ရှိပါတယ်ရှင်။
တော်ရှိမှာခင်ဗျပြောင်းလဲရမယ်ဆိုတဲ့ကြေကြော်တာနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံခဲ့ရတဲ့ NLD အစိုးရအာဏာရလာခဲ့တာအခုဧပြီလမှာဆိုရင်တော့၃နှစ်တင်းတင်းပြည့်ပါပြီ၃နှစ်တာအစိုးရရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဟလီလိုက်အစည်းအဝေးမှာသုံးသပ်အကဲဖြတ်ကြရအောင်ပါဒါ့အပြင်ဒီ NLD ပါတီနဲ့ပတ်သက်လို့လူလူရဲ့မျှော်လင့်ချက်လူလူရဲ့ထောက်ခံချက်အရင်ကတည်းကဆိုရင်ပိုပြီးတော့အားကောင်းလာသလားကြာဆင်းလာသလားတော်ရှင်တွေရဲ့အမြင်ကိုလည်းသိကြပါတယ်ပါဝင်စွန်းရီးမိမြလူသူတွေ VOA မြန်မာပိုင်းထံကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိကွန်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12923829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန်းရီးမိမြန်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
VOA American တန်ရက်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အင်္ဂါညဓာတ်ရိုက်လေးလိုင်းဒီကနေ့ညပိုင်းမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 2923829954 လေးကိုဆက်သွယ်နိုင်ပါတယ်ရှင်။ VOA ရဲ့အင်္ဂါနဲ့ညနေခင်းစီစဉ်တွေနားဆင်နေကြရတာပါ။အခုတော့တကြံပွဲဆင်နွှဲဖို့ပြင်ဆင်နေကြတဲ့ရန်ကုန်တကြံအကျိုးမြင်ကွင်းကိုကြည့်ကြရအောင်ပါရှင်။မြမရိုရာနှစ်တစ်ကူအတာတကြံနီကလာရာနဲ့အမျှအခုဆိုရင်မြမနိုင်ငံအနှံ့တကြံရဲ့အငွေ့အသက်တွေကိုတည်တည်တသာတွေ့မြင်နေရပါပြီ။ရန်ကုန်မြို့မှာဆိုရင်လည်းတကြံပွဲဆင်နွှဲဖို့အတွက်ထူးထူးခြားခြားပြင်ဆင်သူတွေလည်းရှိနေကြပါတယ်။ရန်ကုန်တကြံအတွက်ပြင်ဆင်နေကြတဲ့အခြေအနေတွေကိုတော့ VOA သတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။တကြံပွဲတော်နီကလာရာနဲ့အမျှတစ်နှစ်နဲ့တစ်နှစ်ပြင်ဆင်မှုတွေကမတူကွဲပြားအောင်ထူးထူးခြားခြားပြင်ဆင်မှုတွေရှိနေတာပါ။ရန်ကုန်မြို့မှာတကြံမန်တက်တွေကိုအရင်နှစ်တွေကထပ်တိုးမြင့်ခွင့်ပြုထားပြီးဒီနှစ်မှာအရင်နှစ်ကထက်ပိုစီကောင်းအောင်လုပ်ဖို့အားခဲထားကြတာပါ။ဒီနှစ်မှာတော့အသင်းဖွဲ့ကိုကူစားပြုတဲ့မန်တက်တွေရှိလာသလိုဒီအသင်းဖွဲ့လိုက်ဖျော်ဖြေမှုတွေလည်းပေါ်ထွက်လာဖို့ရှိပါတယ်။မြန်မာနိုင်ငံသင်္ဘောသားအသင်းရဲ့ပထမဆုံးလုပ်တဲ့မန်တက်ကတော့စမ်းကြောင်းဘားကရလမ်းပေါ်မှာရှိနေမှာပါ။လူငယ်ပြည်ပြည်ဒီနှစ်မှာမန်တက်ထိုးပစ်တာကအလုတ်ကြောင့်လွဲချော်နေရတဲ့သင်္ဘောသားလူငယ်တွေအနေနဲ့ဒီနှစ်တကြံစုံစည်းချိန်လေးမှာအမှတ်တရဖြစ်အောင်လို့ငွေကြေးစိုက်ထုတ်ပြီးအခုလိုမန်တက်လုတ်ကင်ပစ်တာဖြစ်တယ်လို့မန်တက်ကိုဦးစီးလှုပ်ဆောင်နေတဲ့ကိုဇော်မင်းထွန်းကဆိုပါတယ်။မန်တက်ဆောက်လုပ်တာမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ကိုဇော်မင်းထွန်းရင်ဖွင့်လာတာကတော့
ခုခက်ခဲတာကတော့စမ်းကြောင်းကစီးပင်းရေးဟိုဟာနည်းနည်းနည်းတယ် နေတဲ့အခါကျတော့ကျွန်တော်တို့ဒီမှာရင်းနှီးကလုပ်ခဲ့တဲ့ဟာမှာအဝီစီလေးနေတူးခဲ့တယ်အဲ့ဒီဟာကိုပဲကျွန်တော်တို့ပြန်ဖော်ရမယ်ပြန်တူးရမယ်ဒီမျိုးလေးလုပ်ငန်းပိုင်းဆိုင်ရာအခက်အခဲပဲရှိပါတယ်ဟိုဟာအားပေးကူညီမှုကတော့ပြေဝကျွန်တော်တို့ကြုံရပါတယ်ခင်ဗျ
ပြီးခဲ့တဲ့နှစ်ကတကြံမန်တက်ခွင့်ပြုခဲ့တာ16ခုပဲရှိခဲ့ပြီးဒီနှစ်မှာတော့မန်တက်တွေကိုတိုးမြင့်ခွင့်ပြုထားခဲ့ပါတယ်အခုလိုမန်တက်တွေတိုးမြင့်ခွင့်ပြုပေးလို့ဒီနှစ်ရန်ကုန်တကြံပုံမစီကားလာမယ်လို့မျှော်လင့်နေကြသလိုအရင်နှစ်ကထပ်ပိုပြီးလုံခြုံရေးတိုးမြင့်ချထားသွားဖို့လဲစီစဉ်ထားတယ်လို့ရန်ကုန်တိုင်းအစိုးရဘက်ကဆိုထားပါတယ်အရင်ကတကြံမန်တက်တွေကိုစီးပွားဖြင့်စောက်လုပ်ခွင့်ပြုရာကနေ NLD အယက်သားအစိုးရတက်လာပြီးနောက်ပိုင်းမှာစီးပွားဖြင့်တကြံမန်တက်တွေကိုစောက်လုပ်ခွင့်ရှော့ချလိုက်သလိုစီးပွားဖြင့်မန်တက်တွေရှော့ချပြီးနောက်ပိုင်းမှာလဲရန်ကုန်တိုင်းအစိုးရကြီးမှုကွက်ခဲ့တဲ့လမ်းလျှောက်တကြံပွဲတော်တွေကိုလည်းစီစဉ်ဆောင်ရွက်လာတာတွေရှိခဲ့ပါတယ်။ဒီနှစ်ရန်ကုန်တကြံမှာတော့ခရိုင်နှစ်တွေနဲ့မတူလမ်းလျှောက်တကြံကိုတစ်ချိန်ကစီးပွားပြမန်နက်တွေနေရာယူခဲ့တဲ့အင်အားလမ်းပေါ်မှာကျင်းပသွားဖို့ရှိပါတယ်။ကံမောင်မော်နဲ့ကံမောင်အနီးတို့မှလည်းတကြံအပြင်အစင်တွေကိုလှုပ်ဆောင်သွားဖို့ရှိတယ်လို့လမ်းလျှောက်တကြံစီစဉ်ကျင်းပတဲ့အင်အားလမ်းလျှောက်တကြံကော်မတီဝင်စီကံထိန်သိမ်းရေးမှုကိုချမ်းမြသူကဆိုပါတယ်။ဒီနှစ်လမ်းလျှောက်တကြံဟာအတော်လေးစီကားလိုက်မယ်လို့သူကတော့မျှော်လင့်နေပါတယ်
။ဒံကုန်မြို့မှာလည်းမန္တတော်များများပြန်ခွင့်ပြုထားရပါတော့။အဲ့တော့တော်တော်များများလည်းခီးမသွားပဲနဲ့ဒီကျွန်တော်တို့တကြံရန်ကုန်မှာပဲနေကြမဲ့လူများရန်ကုန်တကြံမှာပဲနေကြမဲ့လူများတယ်ပေါ့။ပြင်အင်းရလမ်းမှာလည်းအရန်စီနေမှာဆိုတော့ဒီနှစ်တကြံကတော့6ကက်တော့ရှိမှာမဟုတ်တော့ဗျာ။အရန်ပျော်စရာကောင်းပါပါလို့ဟုတ
်။လမ်းလျှောက်တကြံမှာလုံခြုံရေးပိုင်းအနေနဲ့တင်းတင်းကြပ်ကြပ်လှုပ်ဆောင်သွားဖို့လေစီစဉ်ထားတယ်လို့သူကဆိုပါတယ်ဒီနေ့အင်အားလန်းလျှောက်တကြံမှာပုတ်ကလေးကလုံခြုံရေးဝန်ထမ်းအင်အားအယောက်400နီးပါးကိုလုံခြုံရေးတာဝန်ယူဖို့ပြင်ဆင်ထားတယ်လို့ကိုချမ်းမြသူကဆိုပါတယ်လန်းလျှောက်တကြံမှာအရက်သေးစာမူရရန်ကားမှုတွေမရှိအောင်ထိမ့်သိမ်းသွားဖို့ရှိပြီးအရက်သေးစာမူရရန်ကားသူတွေကိုလန်းလျှောက်တကြံဧရိယာဇုံတွင်ဝင်ခွင့်ပြုမှာမဟုတ်ဘူးလို့သူကဆိုပါတယ်ရန်ကုန်မြို့အပြင်အခြားမြို့တွေမှာလည်းမြမရိုးရာတကြံပွဲတော်ကျင်းပဖို့ပြင်ဆင်နေကြတာပါရန်ကုန်တကြံကိုလေပတ်ဖို့ပြင်ဆင်နေတဲ့ကိုငိမ့်ချန်းအောင်ကတော့ဒီနေ့တကြံနဲ့ပတ်သက်လို့သူရင်ခုံတန်းကိုအခုလိုပြောသွားတာပ
ါကျွန်တော်တို့ဒီအခုလမ်းလျှောက်တကြံတွေရောအခုလိုမျိုးခုနပြောဆိုကော်မရှယ်မန်တက်တွေရောအဲ့ဒီအတွက်ကိုကျွန်တော်တို့ကနေပြီးတော့သွားပြီးတော့ရေကစားဖို့အတွက်ကိုအခုတည်းကနေပြီးတော့ကျွန်တော်တို့ကြိုတင်ပြီးတော့ရင်ခုံနေပါတယ်ခင်ဗျ
2019ခုနှစ်မှာမန်းလေးမြို့မှာစတင်ခဲ့တဲ့လမ်းလျှောက်တကြံဟာဆိုရင်လေအခုဆိုအခြားတိုင်းဒေသနဲ့ပြည်နယ်တွေမှာပါစတင်ကျင်းပလျက်ရှိနေပါတယ်။ဒီနေ့တကြံမှာတော့ပြည်ပသိမ်စတဲ့မြို့ကြီးတွေမှာပါပထမဆုံးအကြိမ်လမ်းလျှောက်တကြံပွဲတော်ကိုစီကားတိုက်မြိုက်စွာကျင်းပဖို့စီစဉ်ထားပါတယ်ရှင
်။မိခပြောပြသွားတဲ့တကြံမြင်ကွင်းဖြစ်ပါတယ်ရှင်။သတင်းလွှာတွေဒီမှာပဲရန်နာပြီးတော့ VOA သောတာရှင်တွေအတွက်အခုတကြံတေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးပါတော့မယ်။ဒီညနေမှာတော့အဆိုတော်ဖြိုးပြေဆောင်ရဲ့ချစ်စရာကောင်းတဲ့ရိုးရာတလေးဆိုတဲ့သချင်းကိုရွေးချယ်ထားပါတယ်။နားဆင်ကြရအောင်ပါရှင်
။တူပိုတူပိုချင်းနာချရိုင်းစိတ်မှမြူတော်တာနေသိရာဖီပေါ်တူရဲ့ရိုးရာသိတဲ့အကာလာရင်းလေးပေါ်No pano quen chain po Yin men we kan rain ni ma kao ya la de from to ne la sem ne te te ku ma men na le si jin ne Luckily, we can't quit. Song shall quit, you are quit. And yet, don't move on it. Sweet, sweet, don't move on it. The time in the game, I tell you, fly it. To put Sina, shall I say, my new dog? Done it, the young people. Do you, 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 Sound it all the copane yin chide yoya sonye che lwing up de the mo chisabe maru long dare on in my yellow way now the time waiting day along chi nu jare tin jan to put tina shall i say my new love da ne thia
me shalom ne ne main khle ye chi me so ka ba kwe kanwe sa la cha ti chwe de tu po che da cha rai sai ma myu lo na ne te ya pi po tu ye yo ya te cha ka la re ne po
ပြုတ်ပြေဆုံးရဲ့ချစ်စရာကောင်းတဲ့ရိုးရတလိဆိုတဲ့တကြံတေးနားဆင်ခဲ့ကြရတာပါရှင်။ကျမတို့ VOE ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOE email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။စာတိုက်ကနေဆက်သွယ်လို့ရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်89ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုအစီအစဉ်တွေမှာဆိုရင်အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလိုင်းဆွေးနွေးကန်အစီအစဉ်တွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။ VOA အမေရိကန်တန်ရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုအင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်တော်စုရှိနေကျော်ဝီလျံဘာဟာအောက်လွတ်တော်ပြည်သူ့ငွေစင်းကော်မတီမှမေးမြန်းချက်တွေကိုဒီကနေ့ပြသဖို့ရှိပြီး2016သမရယူကော့ပွဲမှာရုရှားဝင်နောက်ခဲ့တဲ့ပေါ်အတူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာနဲ့ပတ်သက်တဲ့မေးခွန်းတွေမိတာကိုလည်းကြုံရနိုင်ခြင်းရှိတယ်လို့ခန့်မှန်းထားကြပါတယ်။ဒီအကြောင်းအရာရဲ့ရည်ရွယ်ချက်ကမစ္စတာမူလာရဲ့အစီရင်ခံစာနဲ့မဆိုင်ပဲမစ္စတာဘာရဲ့ကြိုတင်ထုတ်ပြန်ချက်ထဲမှာလည်းအစီရင်ခံစာနဲ့ပတ်သက်လို့ဖော်ပြထားတာမပါပါဘူး။အစ္စရေးနိုင်ငံမှာဒီကနေ့လွှတ်တော်ယူကော့ပွဲအတွက်မဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒီယူကော့ပွဲမှာအဓိကရှင်ပြိုင်နေကြရတာကတော့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နီတန်ညာဟုဦးဆောင်တဲ့ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန့်စ်ဦးဆောင်တဲ့ပါတီတို့ဖြစ်ပါတယ်။မဲပေးပွဲမှာတိုင်ငင်ကောက်ယူတဲ့လူလူစစ်တမ်းတွေမှာတော့မစ္စတာနီတန်ညာဟုရဲ့လီကွတ်ပါတီနဲ့မစ္စတာဂန့်စ်ရဲ့ဘလူးအန်ဝိုက်ပါတီတို့ဟာလွှတ်တော်အမှတ်120ရှိတဲ့ကနက်ဆက်အစ္စရေးလွှတ်တော်မှာတူညီတဲ့အမှတ်အရေးတွေရတာကိုပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနယ်စပ်မြေနှချောက်လှူရှားနေတဲ့အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြမ်းဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုဆန့်ကျင်တိုက်ခိုက်ဖို့အတွက်သူတို့နေမျိုးကိုအသုံးချခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဟီဘီလက်ရှိအနေကနေပြီးတော့မှကျင်းပတဲ့နိုင်ငံနယ်ကြားဆုံးတပ်ဖွဲ့တွေကြားအစစ်မြင့်ရရှိကြီးတွေစီဝေးပြီးဒီကနေ့ရက်စွဲနဲ့ပူးတွဲသတင်းထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါ။ဘင်္ဂလားဒေ့ရှ်လက်ရဇွန်ဝါဒီလက်နက်ကင်ရာနဲ့ချီပြီးတော့ဒီကနေ့လက်နက်ချဖို့ရှိပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာ1998နောက်ပိုင်းအကြီးအကျယ်ဆုံးလက်နက်ချပွဲဖြစ်ပါလိမ့်မယ်။စစ်သွေးကြွအယောက်600ကျော်လက်နက်ချမယ်လို့တာဝန်ရှိသူတွေကပြောထားပါတယ
်။အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ည9:00နာရီတခါထပ်ပြီးတော့လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VO ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.